ဇူဒါဂျင်ဆာနာမှုဆိုင်ရာလုပ်ငန်းတွေဆက်လက်လှုပ်ဆောင်နိုင်ရေးအတွက်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဗူးမှာဘေးကင်းလုံခြုံတဲ့နေရာတစ်ခုတည်ကြားတတ်မှတ်ထားရေးပြင်သစ်နဲ့ပြည်သူတို့တင်းနေလာနေမှာကုလသမဂ္ဂကိုတောင်းဆိုမယ်လို့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကပြောပါတယ်။အဲဒီလိုလှုပ်လိုက်ခြင်းအပြင်ကုလသမဂ္ဂအတွက်အရေးပေါ်လှုပ်ဆောင်နိုင်တဲ့အခြေခံမူပေါင်းကိုရစေမှာဖြစ်တာကြောင့်ဒီလိုလှုပ်ဆောင်ဖို့အရေးကြီးကြောင်းသမ္မတမက်ခရွန်ကအပတ်စဉ်ထုတ်ရှန်နယ်ဒူဒီမွန်ရှေးကိုပြောပါတယ်။ဘေးကင်းလုံခြုံတဲ့နေရာတစ်ခုတည်ကြားတတ်မှတ်ထားခြင်းအပြင်လက်ရှိအာဖဂန်မှာအာဏာရထားတဲ့တာလီဘန်အပေါ်နိုင်ငံတကာအတန်းဝင်းကဆက်ပြီးတော့ဖိအားပေးထားနိုင်မယ်လို့လည်းပြင်သစ်သမ္မတကပြောပါတယ်။လူကြီးကောင်စီအများအဖွဲ့ဝင်၅နိုင်ငံဖြစ်တဲ့ပြင်သစ်၊ဗြိတိန်၊အမေရိကန်၊ရုရှားနဲ့တရုတ်နိုင်ငံဟာမနေ့ကတနင်္ဂနွေနေ့မှာတွေ့ဆုံပြီးအာဖဂန်နိုင်ငံအခြေအနေတွေကိုဆွေးနွေးကြဖို့ရှိပါတယ်။အာဖဂန်နိုင်ငံကနေထွက်ခွာဖို့လိုတဲ့နိုင်ငံသားတွေနဲ့တခြားဆိုးရင်ရတဲ့အာဖဂန်နိုင်ငံသားတွေကိုလေကြောင်းကကယ်ထုတ်ပေးနေတဲ့အစီအစဉ်အဆုံးသတ်ဖို့ရပ်ပိုင်းအလိုမှာပဲပြင်သစ်သမ္မတကအဲ့လိုပြောကြားလိုက်တာပါ။ပြင်သစ်နိုင်ငံကလှုပ်ဆောင်ပေးနေတဲ့ကယ်ဆယ်ရေးအစီအစဉ်တွေကိုတောက်ကြနေမှာရပ်ဆိုင်းလိုက်ပြီးဖြစ်တယ်လို့ဗြိတိန်ကတာမကြီးပါဝင်သူ့ဝန်ထမ်းတွေအားလုံးပြန်လည်ထွက်ခွာလာကြပြီလို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကလည်းပြောပါတယ
်။ As I speak, Sir Laurie Bristow, Her Majesty's ambassador, has finally boarded one of the very last flights from Kabul.
ဒါပြောနေတဲ့အချိန်မှာပဲအာဖဂန်နစ္စတန်နိုင်ငံဆိုင်ရာကျွန်တော်တို့တာမကြီးဒါလိုရီဘစ်ဆိုဟာကာဗူးမြို့ကနေထွက်ခွာမဲ့နောက်ဆုံးလေယာဉ်ပေါ်ကိုရောက်သွားပြီဖြစ်ပါတယ်။တန်နေသေးတဲ့စစ်သားတွေ၊တန်တမာတွေ၊အစိုးရဝန်ထမ်းတွေအားလုံးဟာလည်းအာဖဂန်ကနေထွက်ခွာလာကြပါပြီလို့ဗြိတိသျှဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကမနေ့စနေနေ့နောက်ပိုင်းမှာပြောခဲ့တာပါ။ကယ်ဆယ်ရေးလုပ်ငန်းတွေအဆုံးသတ်မဲ့ဩဂုတ်လ31ရက်နေ့မှတိုင်ခင်အမေရိကန်တပ်ဖွဲ့တွေကရုံးဆက်ခတ်ဖြစ်နေတဲ့ကာဗူးလေဆိပ်မှာရောက်နေသူတွေကိုကယ်ထုတ်ပေးနေကြပါတယ်ခင်ဗျာ။